TNL ဘက်ကထုတ်ပြန်ထားတဲ့ရှမ်းပြည်နယ်ကုတ်ခိုင်ဒေသဖက်မှာတပ်မတော်နဲ့ပြည်ထောင်စုတိုင်းလာနေကတိုက်ပွဲဖြစ်တယ်ဆိုတာမဟုတ်မမှန်တဲ့အကြောင်းတပ်မတော်ဘက်ကမြင်ပါတယ်။တဆိုင်ရာတိုင်းစစ်ဌာနချုပ်ဒေသတွေမှာစီးရဲဆိုင်ရာလှုပ်ရှားမှုတွေရပ်တန့်မှုညွှန်ကြားချက်ထုတ်ပြီးဖြစ်တယ်လို့လည်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ်။ TNL ဘက်ကတော့တိုက်ပွဲဖြစ်တယ်ဆိုတာမှန်ကန်တဲ့အကြောင်းထပ်ပြီးတော့အတည်ပြုပြောဆိုပြီးလက်တွေ့အခြေအနေမှာထူးထူးခြားခြားပြောင်းလဲတာမရှိသေးဘူးလို့ဆိုပါတယ်။ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
စစ်စင်ရေးတွေရပ်ပြီးငြိမ်းချမ်းရေးဆောင်ရွက်မယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ကဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ပြီး3ရက်အကြာမှာတန်အန်းပလောင်ဖွဲ့တီယန်အလီနဲ့တမတော်ကြားတန်အန်းပြည်နယ်တမ9နေမီကုတ်ခါမြို့နယ်ရွှေမောအုပ်စုရွှေမောကျေးရွာအနီးမှာတင်းလာနေမနက်ပိုင်းကနိုင်ဝက်နီးပါးကြတိုက်ပွဲဖြစ်တယ်လို့တီယန်အလီဘက်ကထုတ်ပြန်တာဟာမဟုတ်မှန်တဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်အတွင်းမှုပြည်သူ့စစ်ဆင်ရေးနဲ့စစ်ကြဆစ်ဆင်ရေးညွှန်ကြားမှုယုံဒုတိယညွှန်ကြားမှုဘုံမှုကျုပ်စော်လင်းထွန်းက VOA ကိုပြောပါတယ
်ကျွန်တော်တို့မြက်ကတော့ DNA နဲ့ type နဲ့ကတော့ type မရှိတာသိကြပါတယ်ကြာအခုကြီးကကျွန်တော်တို့မသိနိုင်တာတခုကအဲ့ဒီဘက်မှာလည်းလက်ကင်ဖွဲ့စည်းထားတယ်ရင်းနှီးတဲ့ညီညာရေးယူထားတဲ့အခွင့်အရေးရှိနိုင်တယ်ပြီးရင်ခုအဲ့ဒီအရှင်းရောက်ဒီခါဒီကတည်းကကျွန်တော်တို့လက်ကင်ဖွဲ့စည်းထားတဲ့နေနေဆိုတဲ့ကြောင့်မလို့တိတိအခုစီးရဖြစ်တဲ့ဟာကျွန်တော်တို့မတော်တာမကြောက်တာခုပေါ့အဲ့အချင်းချင်းကလေးပါရှိမှာ
ဒါအပြင်သက်ဆိုင်ရာစစ်ဒေသတွေမှာဆက်လုပ်ရှာမှုတွေကို2019ခုနှစ်ဧပြီလ30ရက်နေ့အထိ၄လကျော်ကြာရပ်ဆိုင်ထားမဲ့အကြောင်းဒီဇင်ဘာ27ရက်နေ့မှာထုတ်ပြန်ခြင်းစတဲ့ကသက်ဆိုင်ရာစစ်ဌာနချုပ်တွေကိုညွှန်ကြားထားပြီးဖြစ်တယ်လို့လည်းဗိုလ်မှူးချုပ်စော်လင်းထွန်းကပြောပါတယ
်ကျွန်တော်တို့ရဲ့သတင်းထုတ်ပြန်ချက်မှာ Breaking News တက်ခဲ့တဲ့ဒီစင်ညာချက်ထုတ်လိုက်တယ်စင်ညာချက်အဲ့လိုမျိုးစင်ညာချက်ထုတ်လိုက်ပါစင်ညာချက်ထုတ်ပြီးနောက်ပိုင်းမှာအဲ့သက်ဆိုင်ရာတိုင်းစစ်ဌာနချုပ်ကစီးရဲဆိုင်ရာလုံခြုံမှုအကြောင်းရပ်ခံရအတွက်ညွှန်ကြားချက်ထုတ်ပြီးဖြစ်ပါပြီဆိုပြီးတော့ဒီအဲ့မှာလည်းတခါလေးသတင်းထုတ်ပြန်လိုက်ပါလေဒါအဲ့နေမှာဟုတ်ကဲ့
တီယန်အလီအင်းနဲ့ဒီလိုထုတ်ပြန်မှုမသိဘူးလို့ထင်တဲ့အကြောင်းကျန်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ EOO တွေလည်းရှိနေသေးရကြောင်းဒီလိုသတင်းမှထုတ်ပြန်တာဟာကျန်တဲ့အဖွဲ့အပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာနိုင်ကြောင်းဗိုလ်မှူးချုပ်စော်လင်းထွန်းကဆိုပါတယ်။ဒါပေမဲ့လည်းတီယန်အလီဘက်ကတော့တင်းမာနေကသူတို့ထုတ်ပြန်ထားတဲ့အတိုင်းပဲထပ်ပြီးအတည်ပြုပြောဆိုတော့လို့တမတော်ဘက်ကစီးရင်ဆော်ရှာမှုတွေရလိုက်ပြီလို့ထုတ်ပြန်ထားပေမဲ့လည်းလက်တွေမှာထူးခြားတဲ့ကြောင်းလဲမှုမရှိသေးဘူးလို့တီယန်အလီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်က VOA ကိုပြောပါတယ
်။တိုက်ပွဲတွေကြတော့ဖြစ်တယ်တော့ဟုတ်တယ်ဒီချက်ကလို့ရပါတယ်ဒီဘာသာစံတာအတန်းအနမနီမတ်တမ်တော်ဒီချက်တာရှိတယ်ကျွန်တော်ပြခမှုပြရလည်းမတ်တမ်တော်ဒီချက်ရှိတယ်ဥက္ကဋ္ဌနဲ့ရှုမောရဲ့ခက်တယ်ကနော်ကျွန်တော်ဒီမတ်တမ်တော်ကပြလာတော့ဒါကျွန်တော်တပ်ဖရပြန်နေဥက္ကဋ္ဌမရှိခါဖြစ်တယ်ဒီအားတော့ဒီတော့ကျွန်တော်တို့မတိရဘူးတော်အများတော့များတယ်လို့သူကသူရှိချက်လာလို့တကယ်ဖြစ်တာပေါ့နော်အဒီတကယ်တကယ်လည်းဒီပြမှာအမှရှိရှိချက်တောင်းလဲလာတာရှိတယ်သူရှိတာပုံမှာစံချက်ရှိသမတ်တိစံမတုံတုံဒီအတမကိုဖူရခုခုရရှိရှိရပေါ့နော်နာမလားရှိတယ်အဒီလိုလိုရှမ်းမှုရှိလာလို့ရှိရင်တော့လမ်းမီကမှာတော့တွေ့တာအသက်ရှိနေပါတော့
တမ်တော်နဲ့စီးရင်နေနေလိုက်စီးရင်ဆိုင်ရာဆုံးရှုံးမှုတွေကိုဂရီပေးထားတဲ့အတိုင်းမြေပြင်မှာအမှန်တကယ်ရပ်ဆိုင်ထားမယ်ဆိုရင်လက်နက်ကိုင်ဖွဲ့တွေဘက်ကလည်းရပ်ဆိုင်ပြီးတွဲဆောင်ဆွေးနွေးဖို့အစဉ်သေးရှိနေတဲ့အကြောင်းမိုင်းလာပလောင်နဲ့အီတို့ဘက်ကတုံ့ပြန်သဘောထားတစောင်းဒီဇင်ဘာ24ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီပြိုင်နက်ထဲမှာပဲတမ်တော်ရဲ့ထုတ်ပြန်ကြအပေါ်စိုးရိမ်မှုတွေကလည်းရှိနေသေးပါတမ်တော်အနေနဲ့ကတော့အခုပြည့်ရထားတဲ့ကိစ္စဟာကျင်းပဖို့ရှိရဲ့ပင်လုံညီလာခံအတွက်ပါရည်ရွယ်ထားတဲ့သဘောမျိုးဘုံမှုချုပ်စော်လင်းထွန်းကချိတ်ဆက်ပြောဆိုပါတယ်
ကျွန်တော်နိုင်ငံတကာမှာလည်းလေ့လာကြည့်ရင်အချိန်တိုင်းကမရှိအပြစ်ခတ်ရဆေးစီဆိုတဲ့ဟာမျိုးမရှိပါဘူးကြာကျွန်တော်အစိုးရလုံးမှာပင်လုံညီလာခံလုပ်တယ်ဆိုတာအရင်ကတည်းကကျွန်တော်ဒီဇင်ဘာကလည်းရက်ရှိတာလေဇန်နဝါရီမှရရှိအောင်လို့အဲ့ညီလာခံနဲ့လည်းကျွန်တော်တို့ညီလာခံနဲ့လည်းအကျိုးဝင်သွားမှာပဲအဲ့ဒီပဲသိုးတက်ဖို့ပုံမှန်မူတည်ရတာကျွန်တော်ဖြစ်လာမှာဟုတ်ကဲ့
အပြစ်ခတ်ရဆေးရေးကိုတမတော်ဘက်ကစပြီးထုတ်ပြန်တာကိုတော့တိုင်းရသားလက်နက်ကိုင်ဖွဲ့ကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအဖွဲ့တော်တော်များများကတမတော်အနေနဲ့တနိုင်ငံလုံးအပြစ်ရဆေးရေးကိုကြီးညာဖို့လိုလားကြပါတယ်။တမတော်ကာဝေးဦးသိချုပ်ဗိုလ်ချုပ်မှုကြီးနေအောင်လိုက်ကတော့ဒီဇင်ဘာ23ရက်တနင်္ဂနွေနေ့ညကသူ့နေအိမ်ကိုလာရောက်ပြီးခရစ်စမတ်ဓမ္မတေးသချင်းတွေပြီးဆိုညီညာရေးစုတောင်းစကားတွေပြောခဲ့ကြရဲကတ္တလက်ရန်ကုန်ယူလူမျိုးပေါင်းစုံလူငယ်အဖွဲ့ကိုစကားဆက်စကားပြောကြရဲအထက်မှာထာဝရညီညာရေးကိုရှေ့ရှုပြီးတော့ဒေသခံတိုင်းသားတွေရဲ့ဒိဋ္ဌိဒုက္ခကိုဆန္ဒပြီးပြစ်ခတ်တိုက်ခိုက်မှုရဆေးကြီးညာချက်ကိုတက်တကူလက်ဆောင်အဖြစ်ထုတ်ပြန်ခဲ့ရဖြစ်တယ်လို့ထည့်သွင်းပြောကြားသွားပါတယ်